ဇူလိုင်လ၄ရက်နေ့ကြာသပတေးနေ့မှာကြာရောက်မဲ့243ကြိမ်ကြာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ကိုဝါရှင်တန် DC မြို့တော်မှာဒီနေ့အတွက်ထူးထူးခြားခြားကျင်းပဖို့ပြင်ဆင်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီပွဲမှာကြီးကျယ်တဲ့မီးရှူမီးပန်းအလှဖောက်တာတွေအပြင်စစ်ရေးပြတာနဲ့သူကိုယ်တိုင်မိန့်ခွန်းပြောဖို့စီစဉ်နေတာပါ။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပါမယ်ရှင်
။ American သမ္မတဒေါ်နယ်ထရမ့်ဟာ2006ခုဇူလိုင်လပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ Bastille Day လို့ခေါ်တဲ့ပြင်သစ်အမျိုးသားနဲ့စစ်ရေးပြအခမ်းအနားကိုတက်ရောက်ခဲ့ပြီးကလေးကအမေရိကန်နိုင်ငံမှာလည်းခမ်းအနားကြီးကျယ်တဲ့စစ်ရေးပြအခမ်းအနားတွေကိုလှုပ်ချင်နေတာဖြစ်ပါတယ်။သမ္မတထရမ့်ကမနှစ်နွေရာသီစစ်မှုထမ်းဆောင်များနေတုန်းကဒီလိုအခမ်းအနားကိုကျင်းပဖို့ကြိုးစားခဲ့တယ်နဲ့ကုန်ကျမဲ့ငွေကဒေါ်လာ300လောက်ရှိနေတယ်လို့ Washington DC ကလမ်းတွေပြက်စီးနေအရေးကြောင့်သူ့ရဲ့အကြံအထမမြောက်ခဲ့ပါဘူး။ဒါပေမဲ့ဒီနှစ်ကြာရောက်မဲ့လွတ်လပ်ရေးနေ့မှာ Washington DC ကပြည်သူရင်းပြင်းတလျှောက်စီးကြအခမ်းအနားတွေနဲ့တူသူကိုယ်တိုင်မိန့်ခွန်းပြောရင်ဆလုတ်တူအမေရိကဆိုရဲအမေရိကန်နိုင်ငံကိုစင့်အားနဲ့ဂုဏ်ပြုဖို့စီစဉ်နေတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပ
ါ We're going to have a great 4th of July in Washington DC it'll be like no other it'll be special and I hope a lot of people come and it's going to be
Washington DC မှာဇူလိုင်လ4ရက်လွတ်လပ်ရေးနေ့ပွဲတော်ကိုဘယ်တော့မှနေမှာမတူအောင်ကျွန်တော်တို့ထူးထူးခြားခြားကျင်းပမှာပါဒီပွဲကိုလူတွေအများကြီးလာရောက်ကြမှာဖြစ်တယ်လို့ဒီပွဲဟာအမေရိကန်နိုင်ငံကိုဂုဏ်ပြုဖို့ဖြစ်ပါတယ်။ကျွန်တော်ကိုယ်တိုင်တက်ရောက်มาဖြစ်ပြီးကျွန်တော်ပြောချင်တာတစ်ခုကဒီပွဲမှာကမ္ဘာအကောင်းဆုံးတိုက်လေယာဉ်တွေနဲ့တခြားလေယာဉ်တွေကောင်းကင်မှာပြန်ဝဲနေมาဖြစ်တယ်လို့တန်ကြပ်ကားတွေလည်းရှိมาပါ။အ
မေရိကန်နိုင်ငံကိုဂုဏ်ပြုတဲ့ဒီပွဲမှာစစ်တပ်ကတည်ယူတာတွေနဲ့တူမြေပြင်ရောဝင်ဟင်ကပါစီးပြဌာနတွေပါဝင်တယ်လို့ဒီပွဲကိုကြီးကျယ်စီစဉ်ရတယ်ပြည်ထောင်စုဌာနကပြောပါတယ်။သမ္မတထရမ့်ဟာသမ္မတလင်ကွန်းအမှတ်တရအဆောက်အဦရှိမှာဇူလိုင်လရဲ့ JW နဲ့ညနေ6နာရီခွဲမှာမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒီခန်းသားမှာရှေ့ဆုံးမှာအထူးဧည့်သည်တွေအတွက်နေရာပြင်ဆင်ပြီးအဲ့ဒီအတွက်လက်မှတ်နေရာတွေကိုတော့သမ္မတအင်ဂျီကစီစဉ်ဖြောင့်ဝေမှာဖြစ်ပါတယ်။ American ကြီးရေလေး Marine တပ်တွေကအကြီးကြီးတွေဟာသမ္မတဘေးမှာရှိနေမှာဖြစ်ပြီးပြည်သူရင်းပြင်ရဲ့ကောင်းကင်ရံပေါ်မှာတော့သမ္မတတွေရှိတဲ့အထူး Boeing 747လေယာဉ် Air Force One နဲ့ American Leader က Blue Angel Strike လေယာဉ်တွေB2 ဘုံပြဲလေယာဉ် F-35 နဲ့ F-22 ဂျက်တိုက်လေယာဉ်တွေပြန်ဝင်နေမှာဖြစ်ပါတယ်။ဒါ့အပြင် M1 Abrams အပါအဝင်73တန်းချက်ကကားတွေကိုလည်းပြည်သူရင်းပြင်အခမ်းအနားအနီးတစ်ဝိုက်မှာချထားဖို့ပန်တဂန်စစ်ဌာနချုပ်ကခွင့်ပြုချက်ရပြီလို့သမ္မတထရမ့်ကတင်းနှံလာနေမှာပဲကြေညာခဲ့တာပါ။ဂျော်ဂျီယာပြည်နယ်စတီဝတ်ဌာနကဒီတန်းချက်ကကားတွေဟာ Washington DC ဘက်ကိုအင်ကာနဲ့အစောပိုင်းမှာရောက်ရှိလာခဲ့တာဖြစ်ပြီးအခမ်းအနားမှာတော့ဒီတန်းချက်ကကားတွေကိုမောင်းပြဖို့မရှိဘူးလို့သမ္မတအင်ဂျီအရာရှိသူကပြောပါတယ်။ဒီပွဲမှာမီးရှူမီးပန်းတွေကိုလည်းည9နာရီနောက်ပိုင်းမှာကြီးကြီးကျယ်ကျယ်ဖောက်ဖို့ပြင်နေတာပါ။ပထမလင်ကွန်းအမှတ်တရဆောက်ဦးတရှိတဲ့နေရာအနောက်ဘက်ကနေစတင်မှာဖြစ်ပြီးနောက်ပိုင်းမှာတော့ပြည်သူရင်ပြင်ကနေနှစ်မိုင်လောက်အကွာမှာရှိတဲ့ပန်းချံမှာပြောင်းပြီးမီးရှူမီးပန်းတွေဖောက်ဖို့လုပ်နေတာပါ။1986ခုနှစ်ဇူလိုင်လ4ရက်နေ့မှာဗြိတိရှ်လက်ရောက်ကနေအမေရိကန်လွတ်လပ်ရေးရခဲ့တာဖြစ်ပြီးအမေရိကန်လွတ်လပ်ရေးနဲ့အခမ်းအနားတွေတိုင်းမှာထုံးစံအတိုင်းလွတ်လပ်ရေးနဲ့ချီတက်ပွဲတွေနဲ့အတူလက်တော်အဆောက်အဦအနောက်ဘက်မြခင်ပြည်မှာ Capital Fort ဖြောပြပွဲတွေလည်းပြုလုပ်မှာဖြစ်ပါတယ်။လွတ်လပ်ရေးနေ့တွေကိုအရင်က Washington DC မှာကျင်းပတဲ့အခါမှာနိုင်ငံရေးမပအောင်ရှောင်ရှားလေးရှိပါတယ်။သမ္မတထရမ့်လက်ထက်မှာတော့မိန့်ခွန်းပြောဖို့ပါစီစဉ်လာတဲ့အတွက်2020သမ္မတရွေးကောက်ပွဲမီးလာချိန်မှာသမရအနေနဲ့ဒီခန်းနာကိုသူ့နိုင်ငံရေးအကျိုးမြတ်အတွက်လှုပ်လာမှာကိုစိုးရိမ်နေကြသူတွေရှိပါတယ်။စစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သမရထရမ့်မိန့်ခွန်းပြောမှာကို Republican 87ရာခိုင်နှုန်းနဲ့တတိပုဂ္ဂလ55ရာခိုင်နှုန်းကထောက်ခံတယ်လို့ Democrat တွေကလည်း28ရာခိုင်နှုန်းကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့သမရမိန့်ခွန်းပြောမှာကိုမကျေနပ်တဲ့အဖွဲ့အစည်းအများပြားရှိနေပြီးဆန္ဒပြခွင့်ရဖို့အတွက်လျှောက်ထားကြတယ်လို့ခွင့်ပြုမိန့်တွေလည်းရခဲ့ကြပါတယ်။